American ပြည်ထောင်စုမှာဗဟုအစိုးရလုပ်ငန်းတွေအကျွေးယူလက်ပတ်နိုင်တဲ့ဥပဒေအရအများဆုံးအကျွေးယူနိုင်တဲ့ပမာဏဒေါ်လာ 14.3 ထရီလျံဟာတနင်္လာနေ့မှာပြည့်သွားပါပြီ။ဒါကြောင့်လဲ American အစိုးရနဲ့လွှတ်တော်ကြားအစိုးရဗန္ဒာရေးအသုံးစရိတ်နဲ့အကျွေးယူခွင့်အပေါ်မှာအခြေအတည်ငင်းခုန်မှုတွေပို့ပြီးတော့များလာနေပါတယ်။အစိုးရရဲ့အကျွေးယူလက်ပတ်နိုင်တဲ့ပမာဏထပ်တိုးပေးဖို့ဆိုရင်အသုံးစရိတ်တွေကိုရှော့ချပေးရမယ်လို့အတိုက်အခံ Republican တွေကတောင်းဆိုနေပါတယ်။ချမ်းသာပြီးတော့ဝင်ငွေများတဲ့သူတွေစီကအခွန်တွေထပ်တိုးကောက်ခံရေးဒီမိုကရက်တို့ဘက်ကအဆိုကိုတော့ Republican တွေဘက်ကပြက်ပြက်တားတားညှင်းဆိုပါတယ်။ American အောက်လွှတ်တော်ဟာ Republican အမတ်တွေအများစုလွှမ်းမိုးတဲ့လွှတ်တော်ဖြစ်နေတာကြောင့်အစိုးရရဲ့အကျွေးယူနိုင်တဲ့အတိုင်းအတာကိုထပ်တိုးဖို့အတွက် Republican တွေရဲ့သဘောတူညီချက်ရရှိဖို့လည်းလိုပါတယ်။တကယ်လို့ဒီလိုထပ်တိုးမပေးဘူးဆိုရင်ဘဟုအစိုးရကယင်းနှိမ့်နှံသူတွေနဲ့ပြည်ပအစိုးရတွေကိုပေးရမယ့်ငွေကြေးတွေကိုအချိန်မီပေးနိုင်တော့မှာမဟုတ်ဘူးလို့လည်းသမ္မတအိုဘားမားနဲ့သူ့ရဲ့ဒီမိုကရက်ပါတီကပြောနေပါတယ်။ဗန္နာယေးဝန်ကြီးတစ်မတီဂိုက်နာကတော့အစိုးရဝန်ထမ်းတွေရဲ့ပင်စင်စုချင်းနဲ့တခြားအသုံးစရိတ်တွေကိုယာယီရဆိုင်ပြီးတော့ဘဟုအစိုးရတုံးစရာရှိတာတွေကိုလာမယ့်ဩဂတ်စ်လ2ရက်နေ့အထိဆက်ပြီးတော့တုံးသွားနိုင်အောင်လို့ခွဲဝေစီစဉ်မယ်လို့ပြောပါတယ်။ဘဟုအစိုးရလုပ်ငန်းတွေလက်ပတ်ရေးအကျွေးယူနိုင်တဲ့သတ်မှတ်ချက်ထပ်တိုးမပေးဘူးဆိုရင်အကြီးအကျယ်ဆုံးရှုံးမှုတွေစိုးကျိုးတွေကိုရင်ဆိုင်ရလိမ့်မယ်လို့လည်းဗန္ဒာယေးဝန်ကြီးဂိုက်နာကသတိပေးထားပါဗျ။